ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်စိတ်မာတင်ကျွန်းကိုမြန်မာနိုင်ငံရဲ့မြေပုံထဲမှာနောက်တစ်ကြိမ်ထပ်ပြီးတော့ဖော်ပြခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ဦးအောင်ကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကဆင့်ခေါ်ခဲ့ပြီးတော့မြန်မာဘက်ကအခုလိုထပ်ပြီးတော့လှုပ်ဆောင်ရောင်းနဲ့ပတ်သက်ပြီးအပြင်းထန်ကန့်ကွက်ကြောင်းပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်မနေ့ကကြာသပတေးနေ့မှာမြန်မာအတံမတ်ကိုဆင့်ခေါ်ပြီးတော့ကန့်ကွက်စာပေးခဲ့တဲ့အခါမှာမြန်မာအတံမတ်ကမှားယွင်းပြီးတော့ဖော်ပြခဲ့တယ်လို့ဝန်ခံခဲ့တယ်လို့ဆိုပါတယ်ဒီလိုမှားယွင်းဖော်ပြမှုမျိုးကိုပြီးခဲ့တဲ့နှစ်အောက်တိုဘာလ6ရက်နေ့တုန်းကလည်းမြန်မာအစိုးရရဲ့ website မှာဖော်ပြခဲ့ပါသေးတယ်အဲဒီတုန်းကလည်းဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ခဲ့ပြီးတော့မြေပုံမှာပြောင်းလဲခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနရဲ့အရှိတောင်အရှာရေးရာညွှန်ကြားမှုချုပ် MD Delwa Hussein ဒရင်သမားတွေကိုပြောပြကြရရဘာကြောင့်အခုလိုမျိုးအချင်းချင်းမှားယွင်းပြီးတော့ဖော်ပြမှုဖြစ်ရတယ်လို့မြန်မာတာမတ်ဥအောင်ကျော်ကမိမက်တဲ့ခါမှာဒါမှားယွင်းမှုဖြစ်ကြောင်းနဲ့ဒီကိစ္စကိုသူ့ရဲ့အထက်အရာရှိကိုတင်ပြပြီးမနေ့ပြန်မှာပြင်ပေးမယ်လို့လည်းသူကဂရိပေးကြောင်းပြောပါတယ်စိတ်မာတင်ကျွန်းဟာအင်္ဂလိပ်အုပ်ချုပ်ခဲ့တုန်းကအိန္ဒိယနိုင်ငံပိုင်နယ်မြေထဲမှာရှိခဲ့တာပါအိန္ဒိယကနေပါကစ္စတန်ခွတ်ထွက်ပြီးတော့ပါကစ္စတန်ကနေတဆင့်ဘင်္ဂလားဒေ့ရှ်အဖြစ်ထပ်ခွဲထွက်ခဲ့ပြီးတဲ့နောက်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဒီပင်လယ်ရေကြောင်းပိုင်နဲ့ဆိုင်ရာသဘောတူညီချက်အရစိတ်မာတင်ကျွန်းဟာဘင်္ဂလားဒေ့ရှ်နိုင်ငံပိုင်ဖြစ်ခဲ့ပါတယ်